တရုတ်မြန်မာနယ်စပ်ကချင်ပြည်နယ်မိုင်းကြာရန်ဒေသမှာဒီလေမုန်တိုင်းတိုက်ခတ်လို့စစ်ပေးဒုက္ခတဲ့အင်အားစုတရာနီးပါးရဲ့ယာယီနေအိမ်တွေပျက်စီးခဲ့ပါတယ်။ကချင်လက်နက်ကိုင် KIO အဖွဲ့ထိန်းချုပ်ထားတဲ့မိုင်းကြာရန်မှာဖေဖော်ဝါရီလ16ရက်ကတိုက်ခိုက်ခဲ့တဲ့လေမုန်တိုင်းကြောင့်စစ်ပေးဆောင်စခန်းတွေကဒုက္ခသည်တွေမုန်တိုင်းတန်ခံခဲ့ရတယ်လို့စစ်ပေးဒုက္ခသည်တွေကိုအကူအညီပေးနေတဲ့ပူးပေါင်းလုပ်ငန်းစဉ်အဖွဲ့ GSD ကပြောပါတယ်။စစ်ပေးဆောင်ဒုက္ခသည်တွေမှာလေမုန်တိုင်းတန်ကြောင့်အကူအညီတွေထပ်ပြီးတော့လိုအပ်နေတယ်လို့လည်းသူတို့ကပြောပါတယ်။လေမုန်တိုင်းကြောင့်ထိခိုက်တဲ့စစ်ဆောင်စခန်းတွေထဲမှာဒုက္ခသည်3000လောက်ရှိတဲ့ပါကထောင်ဒုက္ခသည်စခန်းလည်းပါဝင်ပါတယ်။မိုင်းကြာရန်ဒေသမှာဒီစစ်ဆောင်စခန်း5ခုထက်မနည်းရှိနေပြီးတော့ခိုလုံနေတဲ့စစ်ပေးဒုက္ခသည်ကသပေါင်းကျော်ရှိပါတယ်။ဒုက္ခသည်တွေအတွက်အရေးပေါ်အကူအညီလိုအပ်နေတဲ့အထက်မှာနေရာထိုင်ခင်းအတွက်အကူအညီပေးနိုင်ဖို့လည်းပါဝင်နေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်ရှင်။